မြန်မာနိုင်ငံမှာအိုမီကရွန်ကိုဗစ်ပိုးပြည်ရင်းကူးစက်သူတွေရှိနေခြင်းယောဂါကာကွယ်ရေးနည်းလမ်းတွေကိုလူတိုင်းလိုက်နာဖို့ကြွန့်ကျင်သူတွေကတိုက်တွန်းနေသလိုယောဂါကာကွယ်ဆေးလူတိုင်းမဖြစ်မနေထိုးဖို့ကိုလည်းသတိပေးနေပါတယ်။ကျန်းမာရေးဝန်ကြီးဌာနအစီအစဉ်နဲ့ကာကွယ်ဆေးထိုးသူတွေရှိသလိုကာကွယ်ဆေးထိုးနိုင်တဲ့အခြေအနေမရသေးသူတွေလည်းရှိနေပါတယ်။တချို့ကလည်းကိုယ့်အစီအစဉ်နဲ့ကိုအဖို့အခပေးပြီးကာယောဂါကာကွယ်ဆေးထိုးနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့နားလောင်ကပြောပြပေးပါပါခင်ဗျာ။
မြန်မာနိုင်ငံမှာကူးစက်မြန် Omicron COVID ပိုးအတည်ပြုလွန်နာ180ကျော်ရှိတဲ့အထက်မှ၂ယောက်ကပြည်တွင်းမှာကူးစက်သူတွေဖြစ်ပါတယ်။ Omicron COVID ပိုးမကူးစက်အောင် COVID ကာကွယ်ရေးနည်းလမ်းတွေကိုအလီထားကြဖို့နဲ့ COVID ကူးစက်ခဲ့ရင်တော့မှယောဂါကိုပြင်းပြင်းထန်ထန်မခံစားရအောင်အားဖြင့် COVID ကာကွယ်ဆေးတွေထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ COVID ကာကွယ်ဆေးလူတိုင်းထိုးနိုင်ဖို့ကျန်းမာရေးဌာနကမြို့နယ်အလိုက်ဆောင်ရွက်ပေးနေတယ်လို့စစ်ကောင်စီရဲ့သတင်းမီဒီယာတွေကလည်းတစ်ဆင့်နေ့စဉ်ထုတ်ပြန်နေပါတယ်။မြန်မာနိုင်ငံမှာတော့အားဖြင့် COVID ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေမတွေ့ရသေးပေမဲ့ကျန်းမာရေးတာဝန်ရှိသူတွေရဲ့အစီအစဉ်နဲ့ COVID ကာကွယ်ဆေးနှစ်ကြိမ်ထိုးထားပြီသူတွေကတော့အတော်များများရှိနေပါတယ်။ပထမတစ်ကြိမ်ထိုးပြီးလို့ဒုတိယအကြိမ်ထိုးဖို့စောင့်နေသူတွေလည်းမနေပါဘူး။ရှမ်းပြည်မြောက်ပိုင်းနှောင်းချုံမြို့မှာကာကွယ်ဆေးဒုတိယတစ်ကြိမ်ထိုးဖို့ကြံ့နေသူတွေကိုဆေးခွဲတန်းရသလောက်တည့်ရတဲ့တာထိုးပေးသွားမယ်လို့မြို့နယ် COVID ရောဂါအရေးပေါ်သုံးမြင်ကော်မတီကထုတ်ပြန်ထားပါတယ်။ကာကွယ်ဆေးလုံးဝမထိုးရသေးလို့ဆောင်ဆိုင်နေသူတွေအတွက်တော့ဆေးခွဲရပုံမူတည်ပြီးတော့ဆောင်ဆိုင်နေရတယ်လို့ဒေသခံတို့ကပြောပါတယ်
။ဒီကဆေးခွဲရနေမရောက်သေးဘူးလို့ပြောတယ်။အဲ့ဒီပထမအကြိမ်ထိုးမှုရအတွက်ပေါ့လေ။အဲ့ဒီမရောက်သေးလို့ပြောတယ်။အဟောင်းကြီးကတော့ခူးပြီးပါကြတယ်။အရင်ကတက္ကသိုလ်ကတော့ဒုတိယအဆုံးဆုံးလို့ပါသူတို့ခေါ်ထူတာတွေ့တယ
်။နောင်ချိုမြို့ကတောင်ရက်ကွက်မှာရှိတဲ့မနစ်ရတနာခမနေရာမှာကိုဗစ်ရောဂါကာကွယ်ဆေးထိုးနှံပေးနေတာပါ။ခမအကျဲအဝန်းနဲ့ကိုဗစ်ကာကွယ်ဆေးလာသူတွေအရေအတွက်မမျှတာကြောင့်ယောဂါပိုးကူးစက်ခါရမှာကိုပြန်ပြီးတော့ဆိုရင်းနေရတဲ့အခြေအနေကိုလည်းအခုလိုပြောပါရစေ
။ဒီလိုမျိုးတစ်ယောက်ကလည်းပြတ်သိတဲ့နည်းနဲ့ငါတို့အလိုလိုလေးကြမ်းရှိကြတဲ့အခါကျတော့ပုံစံပေါ့။ယောဂါဖြစ်မှာဆိုလို့ဆေးလာသူကမှယောဂါပြီးမယ်အဲ့လိုပုံစံမျိုးထင်တာပေါ့နော်။ဒီကတားများတဲ့အခါကျတော့
ကျမရေဌာနရဲ့အစီအစဉ်နဲ့ကိုဗစ်ယောဂါကာကွယ်ဆေးထိုးနိုင်ရမယ့်အုပ်စုလိုက်သတ်မှတ်ရအတိုင်းအခမဲ့ထိုးပေးနေတာပါ။တချို့ကတော့ကိုယ့်အစီအစဉ်နဲ့ကိုယ်အခအချင်းငွေပေးပြီးတော့ဆေးထိုးနိုင်တဲ့နေရာတွေမှာကိုဗစ်ကာကွယ်ဆေးထိုးနေကြပါတယ်။ကိုဗစ်ကာကွယ်ဆေးတို့ဖွင့်ဆောင်မှုပေးနေတဲ့ပုဂ္ဂလိကလုပ်ငန်းတွေကာကွယ်ဆေးထိုးနိုင်ခြင်းတို့အူချင်းတမမဟုတ်အစုအဖွဲ့လိုက်ဝန်ဆောင်မှုပေးတာတွေလည်းရှိလာပါတယ်။အဖို့အခယူပြီးတော့ကိုဗစ်ကာကွယ်ဆေးထိုးဝန်ဆောင်မှုပေးနေတဲ့လော့ဂျီဆိုတဲ့ခီးသွားလုပ်ငန်းကအခုလိုရှင်းပြပါတယ်။
၁၀ယောက်ကိုတလုံးထိုးရတာဖြစ်တဲ့အတွက်ပေါ့နော်လူစုရယ်ကျမတို့က batch တစ်ခုကိုအများတန်း weekend တိုင်းမှာရှိနေရပေါ့နော်နောက်ပြီးတော့နောက်ထပ် product တစ်ခုအနေနဲ့ home service ရှိပါရယ်ပေါ့နော်သူကကြောက်လဲကျမတို့ date ပေးတာများရယ်ဒါမဲ့ဟိုဆေးထိုးမဲ့သူကလူများတယ်ဆိုပြီး၁၀ယောက်ဖြစ်တယ်ဆိုလို့ရှိရင်တော့ကျမတို့က date တစ်ခုသူတို့လိုချင်တဲ့ date ရနိုင်တယ်ပေါ့နော်အဲ့ဒါကကြောက် home service ပေါ့နော်နောက်ပြီးတော့ company အဖွဲ့အစည်းတွေကိုလိုက်ထိုးပေးတာ product နောက်တစ်ခုပေါ့နော
်မြန်မာနိုင်ငံမှာ covid ကာကွယ်ဆေးအကြိမ်ပြည့်ထိုးနှံပြည်သူ18တန်းရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာလဲကာယောဂါကာကွယ်ဆေးလုံးဝမထိုးရသေးပဲကိုယ်လည်းရောက်ဖို့ဆောင်ဆိုင်နေရသူတွေလည်းရှိပါတယ်။ကာကွယ်ဆေးအကျင့်ပြည့်ထိုးနိုင်ပြီသူတို့ကလည်းကိုယ့်အစီအစဉ်နဲ့ကိုအဖို့အခပေးပြီးတော့အားဖြင့်ကိုဗစ်ကာကွယ်ဆေးတွေထိုးထားကြပါတယ်။